မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ပြည်ပအခြေစိုက်မြန်မာသတင်းတက်မက BMA ကပြောဆိုလိုက်ပါတယ်ဂျနီဗာမြို့မှာဇွန်လ13ရက်ကကျင်းပတဲ့လူ့အခွင့်အရေးကောင်စီအစည်းအဝေးအတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေးထားတယ်လို့မြန်မာအစိုးရကိုယ်စားလှယ်ကပြောဆိုသွားတဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီအကြောင်းကိုဆက်လက်နားဆင်ရမှာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ14ရက်နေ့ကကျင်းပတဲ့35ကြိမ်မြောက်လူ့အခွင့်အရေးကောင်စီညီလာခံရဲ့18ကြိမ်မြောက်အစည်းအဝေးမှာမြန်မာအစိုးရကိုယ်စားလှယ်ဦးကျော်သူငင်းကဒီမိုကရေစီနိုင်ငံထူထောင်ရောင်မှာအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တန်ကြီး၃ရက်အဓိကကျသလိုသတင်းမီဒီယာကိုလည်းအရေးကြီးတဲ့မန်တန်တစ်ခုအဖြစ်ခံယူထားကြောင်းပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကစားလို့သတင်းလွတ်လပ်ခွင့်ကိုနိုင်ငံတကာအဆင့်မီဖြစ်အောင်ပြုပြင်လာခဲ့ကြောင်းဦးကျော်သူငင်းကဂျနီဗာအစည်းအဝေးမှာရှင်းပြသွားပါတယ်။
Myanmar's commitment to strengthening freedom of expression is more evident with several reforms and achievements, including abolishing pre-publication censorship, allowing publication of private news.
Myanmar နိုင်ငံမှာလူလတ်စွာထုတ်ဖော်ပြောဆို green အကောင့်လောင်းတာဝန်ခံလုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကစာပေစစ်ဆေးရေးအဖွဲ့ကိုဖျက်သိမ်းခဲ့တာအပတ်စဉ်ဇန်နဝါရီကိုရောနေ့စဉ်သတင်းစာတွေကိုပါအရင်ထက်ပိုပြီးထုတ်ဝေခွင့်ပြုခဲ့ရတာကိုကြည့်မယ်ဆိုရင်နိုင်ငံတကာမှာလိုပဲလူလတ်စွာထုတ်ဖော်ပြောဆို green ကိုအလေးထားတယ်ဆိုတာမြင်တွေ့ရမှာဖြစ်ပါတယ်။
ဒါ့အပြင်ပြင်သစ်အခြေစိုက်နေစည်းမကြသတင်းတော်များအဖွဲ့ RSF ကထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံဟာ2011ခုနှစ်မှာသတင်းလွတ်လပ်ခွင့်အဆင့်169ရှိခဲ့ရာကဒီနှစ်2019ခုနှစ်မှာတော့131အဆင့်ထိတိုးတက်လာခဲ့ကြောင်းဦးကျော်သူငင်းကပြောသွားပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာစီအစိုးရလက်ထက်ကတဲ့စာရင်းတိုးတက်လာတာမှန်ပေမဲ့သတင်းသမားတွေအပေါ်ဖိနှိပ်တဲ့ဥပဒေတွေဆက်ရှိနေသေးပဲလို့ပြည်ပခြေဆိုင်မြန်မာသတင်းသမဂ BMA ရဲ့ဥက္ကဋ္ဌဦးမမောင်မြင့်ကဝေဖန်လိုက်ပါတယ
်မြန်မာနိုင်ငံရဲ့လက်ရှိဒီသတင်းလွတ်လပ်ခွင့်အခြေအနေကဒီစစ်အစိုးရခေတ္တအထက်ဆောက်လို့ရှိရင်တော့အတိုးတက်လာတာအမှန်ပါပဲနောက်ပြီးတော့ဒီဘက်အစိုးရလက်ထက်ရောက်လာတော့လည်းပဲဒီ NLD အများစုပါလီမန်ကနေပြီးတော့ဒီဥပဒေ19ခုကိုသူတို့ပြင်ဆင်တယ်23ခုကိုသူတို့အသေးချမှတ်တယ်အဲ့ဒီထက်မှဒီပုဂ္ဂိုလ်ရဲ့လွတ်လပ်ခွင့်နဲ့ပုဂ္ဂိုလ်ရဲ့လုံခြုံမှုကိုဒီအမခန့်တဲ့ဥပဒေမျိုးတွေနောက်ပြီးတော့1950ခုနှစ်ပုံမှန်9ညကိုပေါ့နော်အဲ့ဒါကိုလည်းပဲသူတို့ဖြတ်သိမ်းပစ်ခဲ့တယ်အဲသို့တော်လည်းပဲဒီ2013ခုနှစ်မှာသူတို့ဒီအတည်ပြုတဲ့ဒီဆက်သွယ်ရေးဥပဒေပေါ့နော်66ဂါကြီးပေါ့ဆိုတော့အဲ့ဒါတွေကိုလည်းပဲဒီ NLD အစိုးရကနေပြီးတော့ဖြတ်သိမ်းခြင်းမပြုသေးပါဘူးနောက်ပြီးတော့ဒီ2004ခုနှစ် electronic ဥပဒေကိုလည်းပဲသူတို့ပြန်လဲပြင်ဆင်တာမျိုးတော့လည်းကောင်းဖြတ်သိမ်းတာမျိုးတော့လည်းကောင်းသူတို့မလုပ်ပါဘူးအထူးသဖြင့်ဒီရဲ့ဘက်မှာကျွန်တော်တို့အများဆုံးတဲ့နမားရခဏတော့ကရောက်တာကတော့ဒီ66ဂါကြီးပေါ့နော
်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေတွေကိုလည်းပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီတည်းမှာသတင်းသမားတွေကိုအကာအကွယ်ပေးတဲ့အချက်တွေပါဝင်ကြောင်းဦးကျော်သူငင်းကဂျနီဗာမှာပြောသွားပါတယ
် In addition the media law enacted in 2014 granted the protection of journalists from arbitrary arrest like in many other democratic nations the people of Myanmar
including 2014မှာသတင်းမီဒီယာဥပဒေကိုပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီထက်မှာတရားဥပဒေမဲ့ဖမ်းဆီးတာမျိုးမခံရအောင်သတင်းသမားတွေကိုအကာအကွယ်ပေးထားတဲ့အချက်လက်တွေကိုထပ်သွင်းထားပါတယ်တခြားဒီမိုကရေစီတိုင်းပြည်တွေမှာလိုပဲမြန်မာလူငယ်တွေဟာလည်းလူမှုကွန်ရက်မီဒီယာကိုလွတ်လပ်စွာအသုံးပြုနေကြပြီးအင်တာနက်ကိုပိတ်ပင်တားဆီးတာမျိုးလည်းမရှိပါဘူး
တကယ်တော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ BMA ဥက္ကဋ္ဌဦးမမောင်မြင့်ကထောက်ပြပါတယ
်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာအပြည့်အဝမရှိပါဘူးမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အခြေခံဥပဒေဟာတကယ်ကိုဒီမိုကရေစီကျတဲ့အခြေခံဥပဒေဖြစ်မှသာလျှင်ဒီသတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့အားလုံးခံစားရမှာပါအထူးသဖြင့်ဒီလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးကိုတာဝန်ယူထားတာကတစ်တက်အတိုင်းဝိုင်းကတော်ရည်တော်ရလေဆိုတော့ကတော့တက်မလို့ဝေဖန်လို့66ဂါကြီးနဲ့တရားစွဲခံရတယ်လို့အဲဒါမှမဟုတ်လို့ရှင်လည်းပဲဒီရုပ်တရက်အဖမ်းခံပြီးတော့စီစီမင်းမြန်းခံရတယ်လို့စသဖြင့်အဲဒါမျိုးတွေရှိတယ်နောက်ပြီးတော့ထောင်ကြတာတွေရှိတယ်တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီနိုင်ငံရေးခင်းအကျင်းပြောင်းလဲမှသာရေဘူးအဲဒါတူးတက်လာမှာကိုကျွန်တော်တို့မြင်ရမှာပါ
မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးဟာဆက်ဆက်နေပြီးအပြန်အလှန်ထိန်းချုပ်မှုတွေရှိရမှာဖြစ်ကြောင်းလွတ်လပ်စွာပြောဆိုခွင့်ကိုတုံပြီးလူမျိုးနဲ့တိုင်းရင်းသားတွေကြားဘာသာကြားတွေကြားသွေးကွဲအောင်ပဋိပက္ခဖြစ်ပေါ်အောင်ပြောဆိုရေးသားမှုမျိုးကိုရှောင်ကျဉ်ရမှာဖြစ်ပြီးသတင်းသမားတွေအနေနဲ့လည်းသတင်းကျင့်ဝတ်ကိုတိတိကျကျလိုက်နာရေးသားကြဖို့လိုကြောင်းမြန်မာကိုယ်စားလှယ်ဦးကျော်သူငင်းကလူ့အခွင့်အရေးကောင်စီညီလာခံမှာပြောဆိုသွားပါတယ်ခင်ဗျာ